ဆန်းပြည်နယ်မြောက်ပိုင်းမူဆယ်မြို့တစ်ဖက်ကမှရှိတဲ့တရုတ်နိုင်ငံနေစရွှေလီမြို့အတွင်းတရားမဝင်အလုပ်လုပ်ကိုင်နေတဲ့မြန်မာအလုပ်သမားတွေကိုဒီရက်ပိုင်းမှာတရုတ်အာဏာပိုင်တွေကနေဖမ်းဆီးမှုတွေများပြားလာနေပါတယ်။အထူးသဖြင့်ဒီမူရစ်ဆေးဝါး30သူတွေနဲ့တရုတ်ဝင်အလုပ်လုပ်ခွင့်စာအုပ်မရှိသူတွေကိုဖမ်းဆီးနေတယ်လို့လည်းဒေသခံတွေကဆိုပါတယ်။မြန်မာအလုပ်သမားတွေအနေနဲ့တရုတ်ဝင်လက်မှတ်ပြုလုပ်ပြီးမှတရုတ်နိုင်ငံအတွင်းသွားရောက်လုပ်လုပ်ကြဖို့ဒေသခံမြန်မာအာဏာပိုင်တွေကလည်းတိုက်တွန်းထားပါတယ်။ဒီအကြောင်းပြည်စုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့တစ်ဖက်ကတရုတ်နယ်စပ်ရွှေလီဘက်မှာသွားရောက်လွတ်လပ်ကင်နေတဲ့မြန်မာနိုင်ငံသားတွေကိုတရုတ်အာဏာပိုင်တွေကနေပိုက်ဆိတ်တိုက်စစ်ဆေးဖမ်းဆီးမှုတွေပုံမှန်များပြားလာနေပါတယ်။အထူးသဖြင့်မူရစ်ဆေးဝါး၃ဆွဲသူတွေနဲ့အလွတ်လပ်ခွင့်ပါမဲ့စာအုပ်တွေစစ်ဆေးနေတယ်လို့ရွှေလီမြို့ကစိုင်းအောင်ဝင်းကပြောပါဗျာ။
တို့ကဥပဒေစိုးရိမ်တွေလိုက်စစ်တာပေါ့ဗျာ။စီးတွေပါတယ်စစ်ပြီးတော့ဒိန်းဆွဲတယ်ပြောပြီးတော့လူတွေအားနေတာ။နောက်ပြီးတော့အဲ့ဒီ passport အမီစာအုပ်ကြီးတဲ့လူညမအိယာဆိုပြီးတော့အဲ့ဒီအတူလိုက်စစ်နေတယ်။ဟိုတရုတ်ပြည်မှာအလုပ်ကောင်းလုပ်လို့ရှိရင် passport အသေးအောင်စာအုပ်ပြန်ရမယ်လို့သူတို့ကစာရီပြောနေတယ်
။တရုတ်နိုင်ငံမှာသွားရောက်လွတ်လပ်ကင်ဖို့အတွက်လူသူဦးမှာစာအုပ်၃မျိုးကင်ဆောင်ထားရပြီးအသေးအောင်စာအုပ်လုပ်ရင်6လနေထိုင်ခွင့်ရှိပါတယ်။အလီယောင်စာအုပ်ကတော့မူရစ်ဆေးဝါးကင်းရှင်းချောင်းစစ်ဆေးထားတဲ့စာအုပ်ပြင်ကျက်သွေးရောင်စာအုပ်ကတော့9ရက်လေတိုင်ခွင့်စာအုပ်လည်းရှိရမှာဖြစ်ပြီးအစုံတစ်ခုလိဟင်းနာကိုစစ်ဆေးသွေးရှိရင်ဖမ်းဆီးထောင်ချကြောင်းစိုင်းအောင်ဝင်းကပြောပါတယ်။ဒီရက်ပိုင်းတွင်းမှာမြန်မာလုပ်သမားတွေရာနဲ့ချီဖမ်းဆီးထိန်းသိမ်းခံရတယ်လို့ရွှေလီမြို့ကစိုင်းအောင်ဝင်းကဆက်ပြောပါတယ
်။အရင်တော့မပြောပြကြရာကလားတော့နေ့တိုင်းနေ့တိုင်းတော့ယူနေတာပဲ။သူတို့ကစစ်ဆေးပြီးတော့သက်ဆိုင်ရေးနိုင်တဲ့သူကတော့သက်ဆိုင်နဲ့ပြန်ရေးခိုင်းတာပေါ့။မကြီးနိုင်တဲ့သူကတော့6လလာထောင်တာချလိုက်တဲ့သဘောမျိုးနဲ့အဲ့ဒီကအလုပ်စခန်းကိုပြန်ပြီးတော့ပို့တာပေါ့ဗျာသူတို့ကဖမ်းမိသူတွေပြစ်ဆင်ရဟိုအဖိန်သူတို့မိပါတို့အစရတီတို့သတင်းပို့ပေးတင်တာပေါ့သူတို့ဖမ်းထားတဲ့အရာကဘုံကိုသိမ်းပြီးတော့ပုံတိုင်းလို့မရအောင်တော့မရတော့မတရားလို့ကျွန်တော်မြင်တာပေါ့
တရုတ်နိုင်ငံရွှေလီဖက်ချန်းကိုရောက်ရှိနေတဲ့မြန်မာနိုင်ငံသားလူ့သမားတွေနေထိုင်တဲ့တန်လျာတွေနေအိမ်တွေဆိုင်ခန်းတွေကိုတရုတ်စစ်တပ်ရဲ့မူရီဖွဲ့ဒေသခံအုပ်ချုပ်ရေးဖွဲ့စတဲ့ပူပေါင်းဖွဲ့တွေကနေနိုင်စင်စစ်ဆေးမှုတွေတင်ကြလာခဲ့တာပါတရုတ်စိုးရအနေနဲ့တရားမဝင်ဝင်ရောက်လွတ်လပ်ကင်နေမှုကိုစစ်ဆေးအရေးယူသွားမဲ့အကြောင်းမြန်မာအာဏာပိုင်တွေနဲ့အတူပူပေါင်းပြီးနေဆိုင်မြို့တွေမှာကြီးညာထားတယ်လို့မူဆယ်ခရိုင်ဒုအုပ်ချုပ်ရေးမှူးဦးစန်းလှိုင်ကပြောပါတယ်လက်ရှိမှာတရုတ်စိုးရအနေနဲ့တရားဝင်လွတ်လပ်ခွင့်ပါမစ်ကိုစီစဉ်ပြုလုပ်ပေးနေတယ်ဆိုပေမဲ့အရေးသွေးအဖြစ်နေပါနေသေးတာကြောင့်ဆက်မှန်သုံးမြစ်ပေးဖို့မြန်မာဘက်ကတောင်းဆိုထားတယ်လို့မူဆယ်ခရိုင်သူအုပ်ချုပ်ရေးမှူးဦးစန်းလှိုင်ကပြောပါတယ
်အလုပ်လုပ်ခွင့်ပါမစ်အတက်ကိုသူတို့ကစီစဉ်ပေးတယ်တရက်ကိုအနည်းဆုံး100နှုန်းတော့ရအောင်တော့သူတို့ကစီစဉ်ပေးတယ်ကျွန်တော်တို့ဘက်ကလည်းဒီဘက်ကမြစ်တာရဲ့ခံထားတာကဒီဘက်ရောဒီနေ့မှကပို့ပြီးတော့ထုတ်ပေးနိုင်အောင်စီစဉ်ပေးပါလို့ကျွန်တော်တို့ဘက်ကလည်းပဲစ조사နေပါတယ်ဒါပေမဲ့ဆက်ပြီးတော့ဒီတရားထဲတော့ပို့ပြီးတော့မလုပ်ပေးနိုင်သေးဘူးအခုတည်းက
ရှမ်းပြည်နယ်မူဆယ်မြို့တစ်ဖက်ကတရုတ်နိုင်ငံရွှေလီနဲ့ကျဲကောင်ဘက်မှာလှုပ်လှုပ်နေတဲ့မြန်မာနိုင်ငံသားတောင်ကလန်းလောက်ရှိနေပါတယ်မြန်မာလုပ်သမားတွေအနေနဲ့တရုတ်နိုင်ငံတွင်လုပ်လုပ်မယ်ဆိုရင်တရားဝင်လက်မှတ်ပြုလုပ်ပြီးမှသွားရောက်ဖို့မူဆယ်ခရိုင်သူအုပ်ချုပ်ရေးမှူးဦးစန်းလှိုင်ကလည်းအခုလိုစိုက်သွန်းထားပါတယ
်တရားမဝင်အလုပ်လုပ်ကံရင်းလုံးဝမလုပ်ဖို့လို့ကျွန်တော်တို့အတိအကျကိုပြောလဲပြောထားတဲ့ကြောင့်ဒါလေးနဲ့ဖတ်မှာခြင်းပါတယ်သွားမယ်ဆိုရင်တရားဝင်သွားပါနေတဲ့ခါမှလည်းတတ်မှတ်တဲ့ကာလအတိနေထိုင်ပြီးတဲ့ခါမှပြန်ဆက်ပြီးဖို့လို့
ရခင်ကကျက်သွေးရောင်စာအုပ်ကန်ဆောင်သားတို့တွေဟာတရုတ်နိုင်ငံတွင်မှ9ရက်လောက်နေထိုင်ခွင့်ရပေမဲ့အခုအခါမှာသရက်တာနေခွင့်ရပြီးညအိတ်ခွင့်မပြုတော့တဲ့အခြေအနေမှာရှိနေပါတယ်တရုတ်နိုင်ငံတွင်းကိုရှမ်းပြည်နယ်ကလူတွေဒီမကလူတွေကနေတရားမဝင်ဝင်ရောက်လွတ်လပ်ကင်နေကြတာများပြားရှိနေပြီးအခုလူတရားဝင်လွတ်ကင်ခွင့်ဆီဆစ်လာတဲ့အချိန်တွေကြောင့်အလုတ်ကန်ခက်ခဲတွေရှိလာခဲ့တယ်လို့ရွှေလီသေရခန်ကပြောပါတယ်ခင်ဗျာ